Venezuelan နိုင်ငံကလက်ရှိသမ္မတ Nicolas Maduro ကိုဖြုတ်ချရေးမှာအမေရိကန်ရဲ့စစ်အင်အားနဲ့လှုပ်ဆောင်နိုင်မဲ့အခြေအနေတွေရှိလာနေတာနဲ့တပြိုင်နက်စစ်အင်အားအသုံးပြုမှုကြောင့်အများပြည်သူတွေထိခိုက်နစ်နာဆုံးရှုံးရမယ့်အရေးပေါ်မှာလဲစိုးရိမ်မှုတွေကတိုးလာနေပါတယ်အမေရိကန်ရဲ့နိုင်ငံသားမှာတော့တိုက်တဲ့စစ်ပွဲတစ်ခုထပ်ပြီးတော့တိုးလာမဲ့အရေးနဲ့အဲ့ဒီစစ်ပွဲအတွင်းအမေရိကန်တပ်ဖွဲ့ဝင်တွေအသက်ထပ်ပြီးတော့ဆုံးရှုံးရမယ့်အရေးကိုလည်းစိုးရိမ်မှုတွေဖြစ်ပေါ်နေတာပါဗင်နီဇွဲလာအကြက်တဲကိုဖြစ်ရှင်းမှုအမေရိကန်ရဲ့စစ်အင်အားအသုံးပြုရေးဟာလမ်းကြောင်းတစ်ခုဖြစ်ရွေးချယ်စရာရှိနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္လာနေ့တုန်းကပြုလုပ်တဲ့အမေဖြေကဏ္ဍတစ်ခုမှာပြောထားပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့အင်္ဂါနေ့တုန်းကကျင်းပခဲ့တဲ့သမ္မတထရန့်ရဲ့နိုင်ငံတော်ခြေပြမင်ငွန်းထဲမှာတော့အမေရိကန်ပြည်ထောင်စုရဲ့စီးရေးကုန်ကျစရိတ်တွေကိုရှော့ချဖို့လိုတဲ့အကြောင်းလွှတ်တော်ကသူကပြောဆိုခဲ့တာပါကြီးမြတ်တဲ့နိုင်ငံတော်အနေနဲ့မဆုံးနိုင်တဲ့စစ်ပွဲတွေကိုတိုက်ခိုက်မနေဘူးလို့လည်းသမ္မတထရန့်ကသူ့ရဲ့မင်ငွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်ဗင်နီဇွဲလားနိုင်ငံရဲ့အာဏာအကူပြောင်းဟာငြင်းငြင်းချမ်းချမ်းနဲ့ဖြစ်ပေါ်လာဖို့အမေရိကန်ပြည်ထောင်စုကရည်ရွယ်ထားကြောင်းအင်မီရိုအရာရှိတွေကပြောနေကြပါတယ်ဥရောပနဲ့လက်တင်အမေရိကန်နိုင်ငံတော်တော်များများကဗင်နီဇွဲလားရဲ့လက်ရှိသမ္မတမာဒူရိုအစိုးရဟာတရားမဝင်တော့ဘူးဆိုပြီးတော့အတိုက်ခံကောင်းဆောင်ကူရီးတို့ကိုထောက်ခံအားပေးနေကြပါတယ်